ာနိုင်ငံအတွက်အကျိုးဖြစ်နိုင်တာတော့အဓိကမြန်မာနိုင်ငံရဲ့ခုလောလောဆယ်အနေအထားမှာလိုအပ်ချက်တွေအရည်ဒီအချိန်ကစာဦးတွေဒီတိရှောက်ဖို့ကိစ္စလိုအပ်ချက်ဖြစ်နေပါတယ်အဲ့တော့ဒီလိုအပ်ချက်ကဒါကျွန်တော်တို့ဒီအဖွဲ့မှာပါခြင်းရဖြစ်နေဒီလိုအပ်ချက်တွေကိုဖြည့်ဆည်းရတဲ့အခါမှာတစ်ပတ်လမ်းကများစွာ၆ခုပြုမယ်ဆိုရယ်ညွန်မှန်းချက်နဲ့လည်းဒါဒီအဖွဲ့မှာဝင်ပါခဲ့တယ်လို့ယူဆလို့ရပါတယ်ခင်ဗျ
ဟို AIB ဘန်နဲ့မှာအဖွဲ့ဝင်ဖြစ်လျှောက်ထားကြတဲ့နိုင်ငံတွေထဲမှာဒီအာရှတို့အာဖရိကတို့ဟို Eastern Europe တို့နိုင်ငံတွေအပြင်ဥရောပတိုက်ကဗြိတိန်နိုင်ငံလိုမျိုးနိုင်ငံကြီးတွေအစပါလာပြီပေါ့နော်ဆိုတော့အဲ့ဒီအတွက်လည်းတချို့ကဒါဟိုဒီဘက်ကိုဟိုအားရကျဉ်းနှံ့မှုရှိတဲ့ပုံစံမျိုးမြင်ကြတဲ့အမြင်မျိုးရှိဆိုတော့တစ်ဖက်မှာလည်း American လို့ Japan လို့နိုင်ငံတွေကမပါတဲ့အခါကျတော့ဒီဟာကဘလို့များဖြစ်မလဲအားပြိုင်မှုတွေများဖြစ်လာမလားဆိုပြီးတော့မေးခွန်းထုတ်ကြတာတွေလည်းရှိတယ်လေဆိုလိုချင်တာကတော့ဒီကမ္ဘာဗန်တို့ဟိုဘာတို့ကိုပြိုင်ဖို့အတွက်တရုတ်ကဒီအဖွဲ့ကိုဖွဲ့တယ်ဆိုပြီးအမြင်မျိုးရှိနေတော့အဲ့ဒီအပေါ်မှာကောဒီမြန်မာနိုင်ငံအနေနဲ့ဟောပေါ့ကြားညက်တလို့များဖြစ်သွားမလား
အဲ့ဒီအခြေအနေတော့ပေါ့နော်ကျွန်တော်တို့ခုအမေရိကန်ပြည်တော်စုမှာလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ဒါအတော်ကြီးဝေဖန်ဟုတ်ချက်ချရတယ်ရတယ်ကျွန်တော်ကြားပါတယ်အဲ့တော့ခုနကဒီအစိုးရကနေဒီ AI ကကမ္ဘာပေါ်နဲ့စင်ကြိုင်ဖြစ်မဆိုင်တဲ့အလားအလာရှိတယ်ဆိုပြီးတော့စဉ်းစားကြတဲ့လူတွေရှိသလိုကမ္ဘာပေါ်နဲ့လည်းဒါဖိဖက်ဖြစ်နိုင်တယ်ဆိုပြီးစဉ်းစားတဲ့ယူဆတွေလည်းရှိပါတယ်အဓိကကတော့ AI ရဲ့ဟာလာဒီသူ့ရဲ့နာမည်မှာကဒီ infrastructure ဆိုရဟာပါနေပါတယ်ဒီ infrastructure ရဲ့သဘောကြတော့ဒီရခိုင်ကကမ္ဘာပေါ်က infrastructure ဒီစားရအရင်ဆိုင်ပြီးအများကြီးလုပ်ခဲ့တယ်။သို့တော့ခုနောက်ပိုင်းမှာကမ္ဘာပေါ်ရဲ့အစီအစဉ်ကပို့ပြီးတော့ဒီစည်းရုံးမှုချောချာရေးဘက်ကပို့အရင်ဆိုင်ပြီးလုပ်တဲ့အခါမှာဒီ infrastructure ဘိုင်းကသူကတော်တော်ကိုဝင်မကူတဲ့တော့တဲ့သဘောထည်ဆောင်သူ့အစီအစဉ်တွေကကြောင်းလဲခဲ့တာပေါ့နော်။အဲ့တော့ဒီအချိန်မှာကျွန်တော်တို့နိုင်ငံကလည်းဒီကမ္ဘာပေါ်လိုဖွဲ့စည်းရင်းနဲ့ဒီဆက်သွယ်ဆောင်ရွက်တဲ့ဟာကဒီနောက်ကျနေတဲ့ခါကျတော့ကျွန်တော်တို့အဲ့တဲ့ရောက်ကိုဒီ infrastructure နဲ့ပတ်သက်တဲ့အကူအညီရဖို့ကတော့ခဲယဉ်သွားပါတယ်အဲ့တော့ဒီအချိန်မှာ AIB ဖြစ်လာတဲ့ခါကျတော့ကျွန်တော်တို့အတွက်ဟိုဒီအားဖြည့်စရာတစ်ခုအလိုရောက်ပေါ်လာတယ်ဆိုတော့ဒါဟာခွင့်လန်းကောင်းတစ်ခုလို့ယူဆလို့ရတာပေါ့နော်အဲ့တော့အဲ့ဒီကနေပတ်သက်ပြီးတော့လည်းဒါဒီအမေရိကန်ပြည်တော်စုမှရှိတဲ့ခြားစည်းဝိုင်းပြည်ညာချင်းအချို့ကလည်းဒီကိစ္စဟာဒီကမ္ဘာပေါ်နဲ့ AIG နဲ့ဟာတဟဇာတာဖြစ်နေတဲ့ဒါကိုအိုဘားမားဆိုအနေနဲ့ဒါဟိုလက်လွတ်ဆုံးရှုံးဟိုခဲ့တယ်ပေါ့နော်အထူးသဖြင့်သူတို့ဒီတန့်ကွက်ခဲ့တဲ့အပေါ်မှာတခြားနိုင်ငံတွေကိုသူကမဝင်ဖို့တားခဲ့တဲ့အခါမှာပြည်ထောင်နိုင်ငံနဲ့ဥရောပဒီသမဂ္ဂတစ်ခုလုံးကဝင်သွားဖို့နော်တိုင်းပြေးလာတဲ့အခါမှာဒါအမေရိကန်ဆိုအပ်တွေကဒီကိစ္စအခြေခံမှားတယ်ဆိုပြီးတော့ဝေဖန်ထောက်ပြတဲ့လူတွေရှိနေပါတယ်။အဲ့တော့ဖက်ဖက်ကကြည့်ရင်တော့တော်မြန်မာနိုင်ငံတစ်ခုရဲ့ရှုတော်ကနေကြည့်ရင်ကျွန်တော်တို့ကဒါလိုအပ်ချက်တွေကိုဖြည့်နိုင်လေဖွင့်လန်းကောင်းတစ်ခုလိုပဲယူဆနိုင်ပါခင်ဗျာ။
တော့နောက်တစ်ခုဆိုရင်မူတွေထွက်နေတာပေါ့အစိုးရမူတွေထွက်နေတာဆိုတာလည်းဒီအမေရိကန်ဘက်ကလာတဲ့အတန်တွေပဲဆိုကြပါစို့နော်။ဒီထက်မှမပါသေးတဲ့သူတွေဘက်ကဆိုရင်လည်းဟာဗာလဲဆိုတော့AIB ဘန်ဖွဲ့မယ်ဆိုတော့ဟုတ်ပြီအဲဒီစောစောကကိုစောဦးပြောသလိုပဲအဲဒီနာမည်ထဲမှာကွာ investment infrastructure investment ဆိုတာဥစား infrastructure ကိစ္စအပါနေတာလည်းမှန်နေဒါပေမဲ့အဲ့လိုမျိုး infrastructure တွေလုတ်တဲ့နေရာမှာလည်းတရုတ်ကဟိုပေါ့လုတ်လာတဲ့အစင်အလာကိုကြည့်ပြီးတော့သူတို့ဆိုးရိမ်မှုထွက်နေတာအာဖရိကမှာပဲဖြစ်ဖြစ်အာရှမှာပဲဖြစ်ဖြစ်ဒီနိုင်ငံကလုပ်တဲ့ကဏ္ဍတွေမှာတချို့ဒီဟိုဘောသဘောပေါင်းခြင်းထိမ့်သိမှုနဲ့ဆိုင်တဲ့ကိစ္စတွေဒေသခံတွေထိခိုက်တဲ့ကိစ္စတွေအပေါ်ဆိုးရိမ်မှုတွေဟိုဘောအတန်တွေမျိုးစုံထွက်ထားတာတွေရှိတော့တရုတ်နိုင်ငံကဥဆောင်ဖွဲ့တဲ့ဒီ AIB ဘန်အနေနဲ့ကတော့ဒါမျိုးတွေဖြစ်မလာဘူးလို့အာမခံနိုင်မလားဘာဖြစ်လို့လဲဆိုတော့သူ့အနေနဲ့ကဒီဘန်ကိုဘလို့မူပေါင်းနဲ့သွားမယ်ဆိုတဲ့ဥစ္စာကိုသူကတရားဝင်ချမပြသေးတဲ့အခါကျတော့အဲ့ဒီပေါ်မှာမျိုးကွန်းထုတ်စရာတွေတန်တရားရှိစရာတွေဖြစ်နေလို့လေ
ဟုတ်ပါရဲ့ခင်ဗျအဲ့ဒါတော့မှန်ပဲခင်ဗျဒါတော့ဟိုကျွန်တော်တို့ဥစ္စာရည်လိုဥစ္စာရည်ရဲ့ပေါ့နော်ဒီလိုပဲကသတိထားရမယ်ကိစ္စပေါ့ဆိုတာကတော့ကမ္ဘာပေါ်ကခုနောက်ပိုင်းမှာသူချင်းဝင်စီစဉ်နေလုပ်တဲ့အခါမှာမှတမ်းမှတင်းကျပ်တဲ့ due diligence ဆိုခေါ်တဲ့ဒီစီစဉ်မှုတွေလုပ်တယ်လို့သူ့ရဲ့ဒီ project design ကနေဒီ implementation ဖြစ်ပေါ့ဗျာ စပြီးတော့စဉ်းစားတာနေနောက်ဆုံးပြီးခေါင်းတွေဖော်ရဲထီကိုဒါအားလုံးပါဝင်တဲ့ပုံစံနဲ့ဆောင်ရွက်လေးရှိတယ်ဆိုတာဒီလူလူကြားကိုလည်းချပြပြီးတော့သူတို့ရဲ့အကြံဉာဏ်သူတို့ရဲ့ဒီထောက်ပြအကြံပြုချက်တွေဒါတွေအလေးထားပြီးတော့မှအားလုံးပြည့်စုံပြီဆိုတော့မှသူတို့လုပ်လို့ရှိပါတယ်အဲတော့အဲ့လိုအနေထားမျိုးကဒါကိုဒီပညာရှင်တွေကထောက်ပြကြတာပေါ့နော်ဒီလိုပုံစံမျိုးကသူတို့ဒီတရုတ်ဘာမှာဆိုရင်တော့ရပါမလားအဲ့ခါကျရင်တော့ဒီလိုသူတို့ဒီရှင်းဝင်စီမံချက်တွေကလွယ်လွယ်နဲ့ပဲဆုံးဖြတ်လိုက်တာမျိုးကြီးဖြစ်ကုန်ရင်နိုင်ငံတွေကအကျွေးနဲ့ပဲကြံခဲ့ပြီးတော့တကယ်လက်တွေ့အသုံးကျတဲ့စီမံချက်တွေမှကောင်းကင် follow ရပါမလားဆိုပြီးတော့စိုးရိမ်နေတယ်ရှိကြပါတယ်အဲတော့ခုနောက်ပိုင်းအချိန်တွေကိုချိန်ပြီးတော့ရှင်းလာမယ်ဆိုရင်တော့တရုတ်နိုင်ငံကဟိုခုနောက်ပိုင်းမှာအမှန်မှအဲ့ဒီတိုင်ဆိုင်မှုတက်ချက်ရေးမှာအတော်ကိုဆောင်ရွက်လာတာတွေ့ရပါတယ်အဲတော့ဒီဘက်ကကြည့်တယ်တရုတ်နိုင်ငံဘက်ကလည်းဒါဒီပေါ်မှာကြောင်းလဲလာတို့ကျွန်တော်တို့ဒီဟာအကျွေးယူကြမယ်ကျွန်တော်တို့နိုင်ငံဘက်တွေမှာလည်းကြောင်းလဲမှုတွေအများကြီးဖြစ်လာပါတယ်သူကျင်ကျွန်တော်နိုင်ငံမှာဆိုတဲ့ဒီကိုချင်းဝင်ရေးအစ်စားတာအလွယ်တကူတို့လို့မရတော့ပါဘူးဒါပြီးရင်ဒီဟိုအစိုးရတင်နေမပြီးတော့ဘူးဒီတည်သူတော်ရဲ့အပြည်ပြည့်ချက်ကိုပါရယူရမယ်ဆိုတဲ့အစ်စားတွေဖြစ်လာတော့ခုနဆိုရင်မှုနဲ့ဝေဖန်ထောက်ပြတဲ့ကိစ္စတွေရတယ်ဒါတိုးတင်ကာကွယ်ပြီးတော့ရှောင်ရှားနိုင်ပြီလို့ဖြစ်ပါတယ်